မြန်မာနိုင်ငံကိုသတင်းတပတ်ကြာရောက်ရှိနေတဲ့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် Mr. VJ Nambiya ဟာဩဂတ်စ်လ25ရက်နေ့ကသူ့ရဲ့ခရီးစဉ်ကိုအဆုံးသတ်လိုက်ပါတယ်။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အုပ်စုတွေအကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုလေ့လာခဲ့သူ Mr. Nambiya ဟာအုပ်စုတွေအားလုံးအနေနဲ့ယုံကြည်ချက်ပြည့်ပြည့်ဝဝနဲ့တတိရှိရှိလက်တွေ့လှုပ်ဆောင်ကြဖို့တိုက်တွန်းပြောဆိုသွားပါတယ်။အကြောင်းစုံကိုဒေါ်လာလတန်းကတင်ပြပါမယ်
။ဟုတ်ကဲ့။ဩဂုတ်လ16ရက်နေ့ကနေ25ရက်နေ့အထိမြန်မာနိုင်ငံကိုရောက်ရှိခဲ့တဲ့ကုလသမဂ္ဂအထွေထွေမှုချုပ် Mr. Ban Ki-moon ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ် Mr. VJ Nambiya ဟာလက်ရှိခီးစဉ်တွင်သမရဦးသိန်းစိန်ပြင်နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်နှင့်တခြားသက်ဆိုင်ရာဝန်ကြီးတွေကိုတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒါအပြင်လွှတ်တော်ဥက္ကဋ္ဌဦးသူရရွှေမန်းစစ်တပ်အကြီးအကဲတွေနှင့်နိုင်ငံရေးပါတီဝင်တွေတိုင်းရင်းလက်နက်ကိုင်အုပ်စုတွေအပြင်အရပ်ဖက်လူအဖွဲ့အစည်း၊ကယ်ဆယ်ရေးအဖွဲ့အစည်းနဲ့အမျိုးသမီးနဲ့လူငယ်အဖွဲ့အစည်းတွေအပြင်တန်တမာရေးကိုယ်စားလှယ်တို့နဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့တော့မတွေ့ဆုံခဲ့ပေစောစောပိုင်းဇော်လိုင်းလခီးကတွေ့ဆုံခဲ့တယ်လို့ကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ NCCT ကနိုင်ငံလုံးဆိုင်ရာအဖြစ်ခတ်ရက်စေးရေးညှိနှိုင်းရေးအဖွဲ့နဲ့ UPWC ကပြည်ထောင်စုငြိမ်းချမ်းရေးလုံခြုံဖော်ဆောင်ရေးကော်မတီအပြင်နိုင်ငံရေးပါတီတွေနဲ့သုံးဖွဲ့ဆိုင်ဆွေးနွေးပွဲကိုလည်း Mr. Nambiya ဟာလေ့လာသူဖြစ်တက်ရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီငြိမ်းချမ်းရေးဆွေးနွေးပွဲမှာမြန်မာနိုင်ငံတစ်ဖက်အဖြစ်ခတ်ရက်ရေးနဲ့နိုင်ငံရေးရအခြေတည်ဆွေးနွေးနိုင်မဲ့ဘောင်တရချမှတ်နိုင်ရေးကိုဆွေးနွေးနိုင်ခဲ့တယ်လို့ဆိုပါတယ်။ဩဂုတ်လ16ရက်နေ့ကရန်ကုန်မှာကျင်းပခဲ့တဲ့အဲ့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့မစ္စတာနမ်ဘီယာကခုလိုတိုက်တွန်းခဲ့တယ်လို့ကုလသမဂ္ဂအထူးမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကပုံမှန်သတင်းစာရှင်းလင်းပွဲမှာခုလိုပြောကြားသွားပါတယ်
။ Mr. Nambiya took part as an observer at a meeting on national reconciliation between the government and ethnic armed groups, the first of its kind held in the country.On behalf of the Secretary General, Mr. Nambiya called on all involved to take a leap of faith and to set aside all narrow agendas.
Mr. Nambiya ha အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အုပ်စုတွေကြားနှစ်ဖက်ပထမဆုံးအကြိမ်ကျင်းပတဲ့အမျိုးသားပြန်လည်ရင်ကြားစေရေးညီလာခံကိုလေ့လာသူတဦးဖြစ်တက်ရောက်ခဲ့ပါတယ်။အတွင်းမှုချုပ်ရဲ့ခေါ်စား Mr. Nambiya ကသွေးစည်းညီညွတ်တဲ့မြန်မာနိုင်ငံဖြစ်လာရေးနဲ့ငြိမ်းချမ်းရေးကိုရှေ့ရှုတဲ့တပင်းကြီးအကျိုးစီးပွားအတွက်အမြင်ကွဲပြားမှုတွေကိုဘေးဖယ်ထားပြီးယုံကြည်ချက်အပြည့်အဝနဲ့တတိရှိရှိလက်တွေ့လှုပ်ဆောင်ကြဖို့တိုက်တွန်းခဲ့ပါတယ်
။ဒါအပြင် Mr. Nambiya နေနဲ့2012ဇွန်လပိုင်းကစလို့ဘာသာရေးပဋိပက္ခဖြစ်ပွားခဲ့လို့ဒုက္ခတွေတိတ်နေချီရှိခဲ့တဲ့ရခိုင်ပြည်နယ်ကိုလည်း23ရက်ကနေ25ရက်နေ့ထိသွားရောက်ခဲ့ပြီးဖြစ်ပွားခဲ့တဲ့ဘာသာရေးအကြမ်းဖက်မှုတွေရဲ့အကြောင်းရင်းခံတွေကိုဘယ်လိုလက်တွေ့ဖြေရှင်းနေကြသလဲဒေသခံလူအဖွဲ့အစည်းတွေကိုအထောက်အကူပေးရမှာဘယ်လိုတိုးတက်မှုတွေရရှိနေတယ်ဆိုတာကိုသူကိုယ်တိုင်သိရှိနိုင်ဖို့တွားရောက်လေ့လာခဲ့တယ်လို့ဆိုပါတယ်။ Mr. Nambiya ဟာစစ်တူမျိုးရှိရခိုင်ဒုက္ခဒေသခံနဲ့မွတ်စလင်ဒုက္ခဒေသခံတွေကိုတွားရောက်ခဲ့တယ်လို့မြေပုံမျိုးကိုလည်းတွားရောက်ခဲ့ပြီးအာဏာပိုင်တွေနဲ့တွေ့ဆုံခဲ့တဲ့အပြင်ဒုက္ခဒေသခံကိုတွားရောက်ခဲ့ပြီးဒေသခံတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့သိရပါတယ်။ခုလိုတွေ့ဆုံမှုတွေအတွင် Mr. Nambiya ကတစ်ဖက်တို့နားလည်မှုယူရမှာအဖြေချဖို့တိုက်တွန်းပြောကြားခဲ့တယ်လို့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ In his meetings he spoke about the reform and the democratization process, development and strengthening the cooperation between communities and ethnic groups among other topics.
ရွေးဆော်မှုတွေအတွင်းမစ္စတာနမ်ဘီယာကပြည်ပင်ပြောင်းလဲရေးနဲ့ဒီမိုကရေစီပေါ်ဆောင်ရေးဖွံ့ဖြိုးတိုးတက်ရေးအပြင်လူ့အဖွဲ့အစည်းတွေနဲ့တိုင်းသာအုပ်စုတွေကြားပူးပေါင်းဆောင်ရွက်မှုအားဖြင့်ပြည်စရာတွေနဲ့ပတ်သက်လို့ပြောကြားခဲ့ပါတယ်။ဒါပြင်အရေးကြီးတဲ့ပြည်ပင်ပြောင်းလဲရေးကာလအတွင်းမှာမြန်မာနိုင်ငံကိုကုလသမဂ္ဂအနေနဲ့ထောက်ခံအားပေးသွားမယ်ဆိုတာကိုပြောကြားခဲ့ပါတယ်
။ Mr. Nambiya ရဲ့ခုနှစ်တွင်ရှစ်ကြိမ်မြောက်မြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်ဟာနယူးယောက်ရှိကုလသမဂ္ဂဌာနချုပ်မှစက်တင်ဘာလကျင်းပမဲ့69ကြိမ်မြောက်အထွေထွေညီလာခံကြီးမတိုင်မီလည်းဖြစ်ပါလေရှင်။